အမေရိကန်နိုင်ငံမှာပဲပြည်တွင်းအခွန်ဦးစီးဌာန IRS ကဝန်ထမ်း 6,000 ကျော်ကိုအလုပ်တွေစဖြုတ်နေပါပြီ IRS ဝန်ထမ်းစုစုပေါင်း 600 ခန့်လုံးနဲ့ညီမျှတဲ့ဝန်ထမ်းတွေကိုအလုပ်ဖြုတ်တော့မယ်ဆိုတာကို IRS အကြီးအကဲကမနေ့ကျတာရင်းကအသိပေးခဲ့တာပါအစိုးရ၃စီးတွေရှော့ချရင်းနဲ့အစိုးရလုပ်ငန်းတွေမျက်စံထိရောက်ရေးအတွက်သမ္မတဒေါ်နယ်ထရမ့်တာဝန်ပေးထားတဲ့ဘီလီယံနာတထေးကြီးအီလွန်မတ်စ်ရဲ့ဆောင်ရွက်မှုတွေကတခုအနေနဲ့အခုလို IRS ဝန်ထမ်းတွေကိုရှော့ချတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတနစ်စာအတွက်အခွန်တွေဆောင်နေကြတဲ့အလုပ်ရှုပ်ဆုံးအချိန်မှာဝန်ထမ်း 6,000 ကျော်ကိုရှော့ချတဲ့ပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။အလုပ်ဖြုတ်ခံရသူအများစုဟာအစမ်းခန့်ဝန်ထမ်းတွေလည်းဖြစ်ကြပါတယ်။သမ္မတထရမ့်အစိုးရတက်လာပြီးတဲ့နောက်ဗန်လုံငန်းဆိုင်ရာစီကံချမှတ်သူတွေတစ်တော်ဝန်ထမ်းတွေဒုံးပြန်တဲ့အာကာသဆိုင်ရာသိပ္ပံပညာရှင်တွေပါဝင်အစိုးရဝန်ထမ်းတွေကိုထောင်ထဲချီရှော့ချဖြစ်ခဲ့တာပါအဲ့ဒီရှော့ချမှုတွေကိုထရမ့်အောင်နိုင်ရေးအတွက်ငွေကြေးမြောက်များအလှူထည့်ခဲ့တဲ့အီလွန်မတ်စ်ကဦးစီးနေတာပါခင်ဗျာ